ဟေဗျဲဩဝါဒစာအခန်းကြီး9
တဏီကပထမဗတိညင်တရားသည်ဝုပြုရာစီရင်ချက်နှင့်၎င်းလောကီတန်ရှင်ရာဌာနတော်နှင့်၎င်းဆက်ဆိုင်၏အဘယ်သို့နည်းဟုမူကားဟကြဟုခေါ်ဝေါ်သောပထမတဲတော်သည်စီမီခုံဇပွဲရှိတော်မုတ်နှင့်ပြင်ဆင်လက်ရှိ၏ဒုတိယကလကအတွင်း၌ဟကြဟကြံဟုခေါ်ဝေါ်သောတဲတော်ရှိ၏ထိုတဲတော်၌ရွှေလင်ပန်းနှင့်ရွှေဖြစ်မွမ်းမံသောဗတိညင်တရားတစ်တာရှိ၏ထိုတစ်တာ၌မန္နတ်ကိုထားသောရွှေအိုးအပွင့်ပွင့်သောအာရုံဤလန်ဒန်ဗတိညင်တရားကိုရေးထားသောကြောက်ပြားတို့သည်ရှိကြ၏ထိုတစ်တာပေါ်မှာဖုံးကြီးသောခေရုဘိန်တို့သည်အပြည့်ဖြစ်ရာပလင်ကိုလွမ်းမိုးလျက်ရှိကြ၏ထိုအရာများကိုယခုသေးချာစွာပြောเสียအကြောင်းမရှိထိုတို့ခတ်သိမ်းသောအရာတို့သည်ပြင်ဆင်လက်ရှိသောအခါယစ်ပျောဟိတ်တို့သည်ဝုပြု၍ပထမတဲတော်အတွင်းသို့အစဉ်ဝင်ရကြ၏ဒုတိယတဲတော်အတွင်းသို့ယစ်ပျောဟိတ်မင်းတပါးတည်းသာမိမိအပြစ်ကြောင့်၎င်းလူများအပြစ်ကြောင့်၎င်းပူဇော်သောအသွေးကိုဆောင်၍တစ်နှစ်လင်တစ်ခါတည်းသာဝင်ရ၏ပထမတဲတော်မပြည့်မီတိုင်အောင်တန့်ရှင်းရာဌာနသို့သွားသောလမ်းမဖွင့်သေးသောအကြောင်းကိုထိုအမှုရာအဖြစ်တန့်ရှင်းသောဝိညာဉ်တော်သည်အရေးပေးတော်မူ၏ထိုတဲတော်ကပူဇော်တကာနှင့်ရိပ်များကိုပူဇော်သောကာလတည်းဟုသောမျက်မှောက်ကာလပတ်လုံးပုံပမာဖြစ်၏ထိုပူဇော်တကာနှင့်ရိပ်များတို့သည်ကိုတည်သောစိတ်ကိုထောက်လင်လဲဝုပြုသောသူအားစုံလင်ခြင်းအကျိုးကိုမပေးနိုင်သည်ဖြစ်၍စားစရာတောက်စရာအမျိုးမျိုးသောနှစ်စရာတည်းဟုသောကိုယ်ခန္ဓာနှင့်ဆိုင်သောအထုံးအဖွဲ့များနှင့်တကွအသစ်ပြုပြင်ခြင်းကာလတန်ရုံမြတ်သာတည်ရကြ၏ယခုမှလူလက်ဖြင့်မလုပ်ဤလောကဓာတ်နှင့်မဆက်ဆိုင်သာ၍ကြီးမြတ်စုံလင်သောတဲတော်၌နောက်မင်္ဂလာအကျိုးတို့၏ရစ်ပျောဟိတ်မင်းဖြစ်သောခရစ်တော်သည်ငါတို့အဖို့သာဝရရွေးနှုတ်ခြင်းကျေးဇူးကိုခံရ၍စိတ်အသွေးနွားကလေးအသွေးနှင့်မဟုတ်မိမိအသွေးတော်နှင့်တန့်ရှင်းရာဌာနထဲသို့တခါတည်းဝင်တော်မူ၏အကြောင်းမူကားအညစ်အကြေးရှိသောသူတို့အပေါ်၌ဖျန်းသောနွားအသွေးစိတ်အသွေးနွားမကလေးဤပြာသည်သူတို့ကိုယ်ခန္ဓာ၌စင်ကြယ်ခြင်းကိုပြုနိုင်သည်မှန်လင်ထိုမြမကအပြစ်ကင်းသောကိုယ်တော်ကိုသာဝရဝိညာဉ်တော်အားဖြင့်ဘုရားသခင်ရှိ၌တင်လူပူဇော်သောခရစ်တော်၏အသွေးသည်သေခြင်းနှင့်ဆက်ဆိုင်သောအကျင့်ကိုပယ်ရှင်း၍သင်တို့သည်အသက်ရှင်တော်မူသောဘုရားသခင်ကိုဝတ်ပြုမိအကြောင်းသင်တို့၌ကိုတည်သောစိတ်ကိုစင်ကြယ်စေခြင်းကသာ၍တတ်နိုင်တော်မူသည်မဟုတ်လောထို့ကြောင့်ပထမဗတိညင်တရားလက်ထက်၌ပြစ်မှားသောအပြစ်ကိုလည်းလွတ်စေခြင်းကခရစ်တော်သည်အသေးခံတော်မူသည်ဖြစ်၍ခေါ်တော်မူသောသူတို့သည်ဂတိတော်နှင့်ရှင်သောသာဝရအမွေကိုခံရမည်အကြောင်းထိုသခင်သည်ဗတိညင်တရားတည်ဤအာမခံဖြစ်တော်မူ၏အမွေခံစေခြင်းကအခွင့်ပေး၍စာချုပ်တဲ့အမှုမှလည်းစာချုပ်တည်လေစာချုပ်သောသူသည်ဧကံသေးရမည်မှန်သည်အကယ်၍မသေးလင်ထိုစာချုပ်သည်မတည်သေမသာတည်၏ထို့ကြောင့်ပထမဗတိညင်တရားကိုစီရင်သောအခါအသွေးနှင့်ကင်း၍မစီရင်တရားတော်၌ပါသမျှသောပညာတို့ကိုမောရှေသည်လူအပေါင်းတို့အားဟောပြောပြီးမှရေနှင့်ရောနှောသောနွားစိတ်ဤအသွေးကိုယူ၍အနီဆိုးသောသိုးမွေးတတ်သောဟုတုတ်ပင်ညွန့်နှင့်ကျန်းစာကို၎င်းလူအပေါင်းကို၎င်းဖျန်းလေ
ဤအသွေးကသင်၌ဘုရားသခင်ဝန်ခံတော်မူသောဗတိညင်အသွေးဖြစ်သည
်ဟုပြောဆို၏တဲတော်နှင့်ဝုပြုသောတန်စာများကိုလည်းထိုနည်းတူအသွေးနှင့်ဖျန်းရ၏ပညာတရားအတိုင်းခတ်သိမ်းသောအရာတို့ကိုကုံမတတ်အသွေးအားဖြင့်စင်ကြယ်စေတတ်၏အသွေးမသွန်လောင်ဘဲအပြစ်လွတ်ခြင်းမရှိထို့ကြောင့်ကောင်းကင်ဘုံ၌ရှိသောအရာတို့၏ပုံများကိုထိုတို့သောရစ်ပူဇော်ခြင်းအဖြစ်စင်ကြယ်စေရသည်ဖြစ်၍ကောင်းကင်အရာတို့ကိုသ ta yue myat do yip pu so chin a phi sin che sia yi tho do ni a nyi man do tan shin ya thana do i pong phit do lu do let phit lout do tan shin ya thana the do khrit do di ma win be nga do a twet jaw yakhu phaya thakin i shi do nai ko ko pyat chin ga kaung kin ko the do win do mu bi tho do le yip byo hai min di tan shin ya thana the do သူတစ်ပါးအသွေးနှင့်နေ့တိုင်းအစဉ်ဝင်ရတဲ့ကဲ့သို့ခရစ်တော်သည်အဖန်များစွာကိုယ်ကိုယ်ပူဇော်ရသည်မဟုတ်ထို့သို့ပူဇော်ရသည်မှလည်းကဘာဥမှဆ၍အဖန်များစွာအသေးခံတော်မူရ၏ယခုမူကားဤကကလအဆုံး၌တခါသည်ကိုယ်ကိုယ်ပူဇော်သောအဖြစ်အပြစ်များကိုတုတ်တင်ပယ်ရှင်းခြင်းကပေါ်ထွန်းတော်မူ
၏လူသည်တခါတည်းတည်၍ထိုနောက်မှတရားစီရင်တော်မူခြင်းကိုခံရသကဲ့သို့
ထိုနည်းတူခရစ်တော်သည်လူများအပြစ်တို့ကိုခံခြင်းကတခါတည်းကိုယ်ကိုပူဇော်ပြီးမှနောက်တစ်ဖန်ထိုသခင်ကိုမျှော်လင့်လျက်နေသောသူတို့ကိုကယ်တင်ခြင်းအလို့ငါအပြစ်နှင့်မဆိုင်ဘဲပေါ်ထွန်းတော်မူလက်တံ